to the Voice of America in Burmese.
Mingla menak kimashe Washington myo ro VOA American tan ga ni 2018 khu ni June la 24 ye tanin ku ni ne nakin a season go Myanmar sanaw chain ne ne 6 nai ga ni 9 nai thi line do meter 32 40 48 tu ga ni dai yai thon lin twa ma ba shin Jama engine nai ba
Jama ga ro sum ya ma ba shin American ပြည်ထောင်စုမှာလူဝေမှုကြီးကြပ်ရေးဆိုင်ရာဥပဒေကြမ်းကိုမဲခွဲနိုင်ဖို့အတွက်အောက်လွတ်တော်က Republican အမတ်တွေပြင်ဆင်နေကြပါတယ်American ပြည်ထောင်စုကိုကမ္ဘာကောင်းဆောင်နိုင်ငံတစ်ခုအဖြစ်နဲ့ Australia ပြည်သူတွေရဲ့ယုံကြည်မှုစံချိန်တင်အောင်ချဆင်းနေတယ်လို့စိုက်တန်းတစ်ခုမှတွေးရှိခဲ့ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုညာဝဲရောင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရန်ကုန်မှာကျင်းပနေတဲ့အာဏာရပါတီ NLD ရဲ့နိုင်ငံလုံးဆိုင်ရာညီလာခံအပေါ်သဘောထားအမြင်တွေဘယ်လိုရှိပါသလဲ
ကျတော့ရွေးကောက်ပွဲလည်းပြီးပြီအာဏာလည်းရပြီပြီဥပမာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းတခါမှပြောတာကျွန်တော်မကြဘူ
းဒါကတော့ American အခြေစိုက်မြမနိုင်ငံရေးလေလာသုံးသပ်နေသူတဦးကပြောသွားတာပါအပြည့်အစုံကိုတော့သတင်းအစီအစဉ်နောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်မြန်မာတရားစီရင်ရေးကိုလေးလာသုံးသက်တင်ပြထားတဲ့ဥကောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အမေရိကန်သုံးအင်္ဂလိပ်စာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်အမေရိကန်ပြည်ထောင်စုမှလူဝေမှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းကိုရှေ့သတင်းပတ်ထဲမှာမဲခွဲဆုံးဖြတ်နိုင်ဖို့အတွက်အောက်လွှတ်တော် Republican အမတ်တွေပြင်ဆင်နေကြပါတယ်နိုဗင်ဘာလမှာကျင်းပဖို့ရှိတဲ့ဂျားကာလာလွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ဥပဒေချမ်းကိုမဲခွဲမှုဆိုင်းထားဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းထားတဲ့ဂျားကပဲ Republican အမတ်တွေကမဲခွဲဖို့စီစဉ်နေတာပါ။အောက်လွှတ်တော်မှာဒီဥပဒေချမ်းကိုအတည်ပြုနိုင်ခဲ့ရင်တောင်မှအထက်လွှတ်တော်မှာမဲခွဲရင်တော့ရှုံးနိမ့်ဖို့များပါတယ်။လွှတ်တော်နှစ်ရက်လုံးမှာ Republican တွေကအများစုနေရာရထားပေမဲ့အထက်လွှတ်တော်မှာက Republican တွေအနိုင်မရအောင်လို့ Democrat တွေဘက်ကတားဆီးနိုင်လောက်တဲ့အရေးအတွက်ရှိပါတယ်။Republican 52ယောက်နဲ့ Democrat 48ယောက်တတိပုဂ္ဂလ2ယောက်ရှိတဲ့အထက်လွှတ်တော်မှာဥပဒေချမ်းကိုအတည်ပြုနိုင်ဖို့အတွက်မဲ60လိုအပ်ပါတယ်။အခုသတင်းပတ်အစိုးရဘက်ကတော့သမ္မတကလူဝင်မှုကြီးကြပ်ရေးဥပဒေချမ်းကိုမြင်းမြတ်ဆန်းဆန်းအတည်ပြုပေးဖို့အတွက်လွှတ်တော်ကိုတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ November ရွေးကောက်ပွဲမှာ Republican အမတ်တွေပို့ပြီးတော့ရွေးကောက်မခံရခင်အထိဒီကိစ္စကိုအချိန်ကုန်ခံမနေသင့်ဘူးလို့သမ္မတက Twitter ပေါ်မှာတောက်ကြနေကရေးသားခဲ့ပါတယ်။
American drone နဲ့တိုက်ခိုက်မှုကြောင့်သူတို့ခေါင်းဆောင်တည်ဆုံသွားပြီဆိုတာပါကစ္စတန်အစွန်းရောက်တာလီဘန်တွေကတရားဝင်အတီးပြုတ်လိုက်ပြီးသူ့ကိုဆက်ခံမဲ့သူတို့ခန့်အံ့ကြောင်ကြေညာလိုက်ပါတယ်စစ်သွေးကြခေါင်းဆောင် First Lula ဟာသူ့ရဲ့ထိပ်တန်းကွန်မန်ဒို၄ယောက်နဲ့အတူအာဖဂန်နယ်စပ်ခူနာဒေသမှာမော်တော်ယာဉ်တန်းနဲ့ခီးသွားနေတဲ့ဇွန်လ23ရက်ညတကောင်အချိန်လူမပါတဲ့ drone ယာဉ်နဲ့ပစ်ခတ်တဲ့ဒုံးကျည်ထိမှန်တည်ဆုံသွားတာဖြစ်ပါတယ် TTP လို့လူသိများတဲ့ပါကစ္စတန်တာလီဘန်ဦးဆောင်အဖွဲ့ကမာဖတီနူဝါလီမစ်ဆူကိုခေါင်းဆောင်တဲ့အဖြစ်နဲ့နောက်ပြီးတော့မာဇဟင်ကိုသူ့ရဲ့လက်ထောက်အဖြစ်ရွေးချယ်လိုက်ကြောင်းစနေနေ့ကကြေညာချက်ထုတ်ပြန်တဲ့ထဲမှာဖော်ပြပါရတယ်။တည်ဆုံးသူဖာလူလာဟာပါကစ္စတန်နဲ့အာဖဂန်အမေရိကန်ရဲ့ကျွန်းတွေကိုခေါင်းခဲအုပ်နှောက်ချအောင်ဆွမ်းဆောင်နိုင်သူဖြစ်တယ်လို့ချီးကျူးထောပနာပြုထားကြပါရတယ်။ TTP ခေါင်းဆောင်တွေဟာအာဖဂန်နေဆက်မှာခူအောင်ပြီးပါကစ္စတန်ကိုတိုက်ခိုက်နေတဲ့အတွက်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းလူပေါင်းတောင်းနဲ့ချီတည်ဆုံးခဲ့ရတယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။အမေရိကန်အစိုးရကတော့ဖာလူလာကိုစွန့်ငွေ5သန်းထုတ်ထားတာပါ။
1950ကနေ1953ခုနှစ်အတွင်းမှဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲမှပျောက်ဆုံးခဲ့တဲ့အမေရိကန်စစ်သားအလောင်းတွေထည့်ဖို့စစ်သားအခေါင်း100နဲ့အမေရိကန်အလံတွေကိုအမေရိကန်စစ်တပ်ကကိုရီးယားနှစ်နိုင်ငံနယ်စပ်မှာစနေနေ့ကသွားထားလိုက်ပါတယ်။မြောက်ကိုရီးယားဘက်ကစစ်သားအလောင်းတွေကိုသူတို့နေရနိုင်ငံစီပြန်ပေးမယ့်အစီအစဉ်အတွက်ပြင်ဆင်မှုဖြစ်ပါတယ်။ဒီအကောင့်တွေကိုပြန်တယ်နိုင်ဖို့အတွက်တတုတ္တတ150ကိုဆိုးမျိုးတော်နားမှာရှိတဲ့အမေရိကန်အခြေစိုက်စခန်းကိုပို့ထားတယ်လို့ကိုရီးယားကအမေရိကန်တပ်ဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးချက်ဂဲရော်ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဂျွန်လ12ရက်နေ့တုန်းကတွေ့ဆုံခဲ့ကြစဉ်မှာအမေရိကန်စစ်သားအလောင်းတွေပြန်ပေးဖို့အတွက်မြောက်ကိုရီးယားဘက်ကသဘောတူခဲ့ပါတယ်1996ခုနှစ်ကနေ2005ခုနှစ်အတွင်းအမေရိကန်နဲ့မြောက်ကိုရီးယားရှာဖွေရေးအဖွဲ့တွေကအလောင်းရှာဖွေရေးကို33ချိန်လုပ်ခဲ့ပြီးတော့ရုပ်ကျွင်းကြံ229စုံကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီအမေရိကန်စစ်သားရုပ်ကျွင်းတွေကိုဆိုးမျိုးနားမှရှိတဲ့ကုလသမဂ္ဂတပ်ဖွဲ့တွေလက်ကိုမြောက်ကိုရီးယားဘက်ကလွှဲပြောင်းပေးအပ်ဖို့အမေရိကန်တာဝန်ရှိသူတွေကမျှော်လင့်နေကြတာပါ။အဲ့ဒီကနေမှဟာဝိုင်ကျွန်းမှာရှိတဲ့ Hagam Data အခြေစိုက်စခန်းကိုတည်ယူဖို့စီစဉ်ထားပါတယ်။ဒါပေမဲ့နေ့ရက်ကိုတော့သတ်မှတ်ရခြင်းမရှိသေးပါဘူး။
စီးရီးယားနိုင်ငံမှာအစိုးရတပ်ဖွဲ့တွေဟာတဘုံနေရှိနေရာဒါရာနေတွေကိုထိုးပေါက်လာတဲ့အတွက်တိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်လက်နက်ကင်တွေနဲ့အရသား20နီးပါးသေဆုံးခဲ့ရတယ်လို့စီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါရယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်တို့စနေနေ့ကတွေ့ဆုံပြီးယင်မင်းနဲ့အတူစီးရီးယားမှာလည်းလူသားချင်းစာနာမှုအကူအညီကိုဦးစားပေးဖို့သဘောတူညီခဲ့ကြပါရယ်မစ္စတာဂူတာရက်စ်ကတီးခြားကြီးညာရေးတံဆောင်ထုတ်ပြန်ပြီးစီးရီးယားအနောက်တောင်ပိုင်းမှာကြီးတဲ့ထိုးစစ်တွေနဲ့လေကြောင်းဘုံးကျဲမှုတွေပါဝင်စစ်ရေးအရှိန်မြင့်လာတဲ့အတွက်အထူးစိုးရိမ်မိကြောင်းဖော်ပြပါရယ်ဒီတိုက်ခိုက်မှုတွေကြောင့်အမျိုးသမီးတွေပါဝင်ထောင်ချီတဲ့အရသားတွေဂျော်ဒန်နေဆက်ကိုပြောင်းရွှေ့နေကြရပြီးဒေသတွင်းတည်ငြိမ်ရေးပါချင်းချောက်ခံနေရပြီလို့ဆိုပါရယ်စစ်ရှိန်မြင့်လာတာကိုချက်ချင်းရပ်ဖို့နဲ့နိုင်ငံတကာဥပဒေတွေအတိုင်းအရသားတွေကိုအကာအကွယ်ပေးဖို့လည်းတောင်းဆိုထားပါရယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
နိုင်ငံတွင်မြန်မာတွေနောက်ဆုံးရသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုရန်ကုန်မြို့မှာဒီကနေ့ဒုတိယနေ့အဖြစ်နဲ့ဆက်ပြီးတော့ကျင်းပမှာဖြစ်ပါတယ်။ညီလာခံပထမနေ့မှာတင်သွင်းခဲ့တဲ့နိုင်ငံရေးအစီရင်ခံစာရွေးကောက်ပွဲအောင်နိုင်ရေးအစီရင်ခံစာတွေကိုတိုင်းနယ်ပြည်နယ်လိုက်ဆွေးနွေးကြဖို့ရှိပါတယ်။စတင်နေ့ကစတင်ကျင်းပတဲ့ပါတီညီလာခံမှာအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတရားဥပဒေစိုးမိုးရေးနဲ့လူမှုစီးပွားဘဝတိုးတက်မြန်မာ၏အပါအဝင်2018ကြားဖြတ်ရွေးကောက်ပွဲအောင်နိုင်ရေးနဲ့2020ထွေထွေရွေးကောက်ပွဲအောင်နိုင်ရေးစတာတွေပါဝင်တဲ့နိုင်ငံရေးအစီအစဉ်ခန်းစာကိုမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကတင်သွင်းခဲ့ပါတယ်။ညီလာခံပထမနေ့မှာပဲဗဟိုကော်မတီဝင်အသစ်42ယောက်နဲ့အရန်ဗဟိုကော်မတီဝင်အသစ်30ကိုမဲပေးရွေးချယ်ခဲ့ပါတယ်။အဲ့ဒီထဲကနေပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင် CEC 15ယောက်ကိုဒီကနေ့မှပြန်လည်ရွေးချယ်သွားမှာဖြစ်ပါတယ်။NLD ရဲ့ဒီနိုင်ငံရေးအစီရင်ခံစာပါအချက်တွေကိုအကောင့်ထဲဖော်တဲ့နေရာမှာတမ်ဘရော်ရဲ့အခန်းကဏ္ဍကိုထည့်သွင်းစဉ်းစားပြီးတော့ပူပေါင်းလှုပ်ဆောင်ဖို့လိုတယ်လို့ထောက်ပြမှုတွေရှိနေတယ်လို့ NLD အစိုးရတက်တန်းနှစ်နှစ်ကျော်ချိန်အထိဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးကိစ္စတွေကိုထိရောက်အောင်လှုပ်ဆောင်နိုင်ခြင်းမရှိသေးဘူးလို့ဝေဖန်မှုတွေလည်းရှိနေပါတယ်။1988ခုနှစ်မှာစတင်ဖွဲ့စည်းတည်ထောင်ခဲ့တဲ့ NLD ပါတီအနေနဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုဒုတိယအကြိမ်ကျင်းပနေတာပါပထမတစ်ကြိမ်ကတော့2013ခုနှစ်မှာကျင်းပခဲ့ပါတယ
်မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်အစိုးရလက်ထက်အတွင်းကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရတဲ့ပြစ်မှုတွေဒီသတင်းပတ်ထဲမှာပိုတိုးလာခဲ့ပြီးဒီပေါ်စုံစမ်းစစ်ဆေးနေတာနဲ့အတူဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့ဆက်နွယ်ပတ်သက်နေသူတွေပြဿနာပေါင်းစုံနဲ့ပိတ်မိနေပါတယ်နိုင်ငံပိုင်း 1MDB လုပ်ငန်းကြီးမှအကြီးအကျယ်ငွေကြေးအလွဲသုံးစားမှုကြီးအတွက်နဂျစ်မှာအပြည့်အဝတောင်းဝန်ရှိတယ်လို့ဝန်ကြီးချုပ်ဖြစ်တဲ့ဒီမဟာသီယာမိုဟာမက်ကပြီးခဲ့တဲ့အင်္ဂါနေ့ကကြေညာပါတယ်ဝန်ကြီးချုပ်ဟောင်းနဂျစ်အနေနဲ့ဆွဲချက်တင်ခံရမယ့်အလားအလာလည်းရှိနေပါတယ်နောက်ထပ်နှစ်ရက်ကြာမှာတော့2006တုန်းကမွန်ဂိုလီးယားကိုဟန်ပြမယ်အသက်ခံရမှုကိုပြန်လည်စုံစမ်းမယ်လို့ရဲတပ်ဖွဲ့ကကြေညာကြောင်းပြည်တွင်းသတင်းတွေမှာရေးပါတယ်နာဂျစ်ရာဇက်ကာကွယ်ရေးဝန်ကြီးအဖြစ်တောင်းဝန်ယူစဉ်ကာလအတွင်းရေငုပ်သင်္ဘောနှစင်ဝယ်ယူအတွက်ဆောင်ရွက်နေသူမွန်ဂိုလီးယားကိုဟန်ပြမယ်အသက်ခံခဲ့ရတာပါအသက်28နှစ်အရွယ်အယ်တူယာကနေပြီးတော့တနက်နေ့ပြစ်ဒဏ်ခံရပြီးနောက်တစ်တော့ထဲမှာစစ်တပ်သုံးဘုံးနဲ့ဖောက်ခွဲခံရတာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုကမ္ဘာကောင်းဆောင်နိုင်ငံတစ်ခုအဖြစ်နဲ့ဩစတြေးလျပြည်သူတွေရဲ့ယုံကြည်မှုကစံချိန်တရားကျဆင်းနေတယ်လို့သမ္မတဒေါ်နယ်ထရမ့်ဟာဩစတြေးလျနိုင်ငံရဲ့အကျိုးစီးပွားကိုအကြီးအကျယ်ချိန်ချောက်နေသူဖြစ်တယ်လို့မြင်နေကြောင်းနောက်ဆုံးကောက်ခံတဲ့စစ်တမ်းတစ်ခုမှတွေ့ရှိပါရတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာကောင်းဆောင်အနေနဲ့တာဝန်သိဆောင်ရွက်နေတယ်လို့ဩစတြေးလျပြည်သူတွေရဲ့ယုံကြည်မှုက2011ခုနှစ်တုန်းက83ရာခိုင်နှုန်းအထိမြင့်တက်ခဲ့ပေမဲ့အခု2018ခုနှစ်မှာတော့55ရာခိုင်နှုန်းသာရှိတယ်လို့မူဝါဒပိုင်းဆိုင်ရာတရားလွတ်လပ်တဲ့တက်သည့်ပညာရှင်များအဖွဲ့ Lowy Institute ရဲ့နှစ်စဉ်စစ်တမ်းမှာဖော်ပြပါရယ်စစ်တမ်းထဲမှာပါဝင်သူ9ယောက်မှ2ယောက်က American သမ္မတ Trump ဟာ Australia နိုင်ငံရဲ့အကျိုးစီးပွားကိုအကြီးအကျယ်ချိန်ချောက်နေသူဖြစ်နေမြင်ကြပါရယ်တရုတ်နဲ့ American အပေါ် Australia ယုံကြည်မှုကအတူတူပဲဆိုတာကိုလည်းစစ်တမ်းမှာတွေ့ရှိခဲ့ပါရယ်တရုတ်ရဲ့လာရောက်ရင်းနှီးမြှုပ်နှံမှုကိုအစိုးရကအလွန်အမင်းခွင့်ပြုနေတယ်လို့လည်းအရွယ်ရောက်ပြီးတဲ့ဒီ Australia ပြည်သူ4ဘုံ3ဘုံနီးပါးကပြောကြပါရယ်ဒါအပြင် နိုင်ငံထဲမှာနိုင်ငံရွှေ့ပြောင်းအခြေချမှုတွေတိတ်များနေသလိုရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုအစိုးရကလှစ်လျူရှုထားတယ်လို့အများရဲ့လေးစားယုံကြည်မှုရတဲ့စစ်တမ်းမှာဖော်ပြပါရယ်။ဩစတြေးလျပြည်သူတွေရဲ့ယုံကြည်မှုကိုနှစ်နှစ်ဆက်တိုက်အမြင့်ဆုံးရထားတဲ့နိုင်ငံကတော့ဗြိတိန်နိုင်ငံဖြစ်ပါရယ်။နိုင်ငံအတွက်အဓိကလုံခြုံရေးအန္တရာယ်ကအကြမ်းဖက်မှုနဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဖြစ်တယ်လို့လည်း Lowy Institute ရဲ့စစ်တမ်းမှာတွေ့ရှိပါရယ်။
ဇွန်လ23ရက်နေ့ကကစားကြတဲ့ကမ္ဘာဖလားအုပ်စုပွဲ3ခုမှာတော့အုပ်စုဂျီကဘယ်လ်ဂျီယံနဲ့တူနီရှားအသင်းအရင်ဆုံးကစားရမှာဘယ်လ်ဂျီယံကတူနီရှားကို5-2နဲ့အနိုင်ရသွားပါတယ်။ပွဲစပြီး6မိနစ်မှာဘယ်လ်ဂျီယံကပယ်နယ်တီစရပြီးပထမဂိုးကိုဟာဇတ်ကနေသွင်းယူလိုက်တာဖြစ်ပါတယ်။ဒုတိယပွဲဖြစ်တဲ့အုပ်စု F ကမက္ကဆီကိုနဲ့တောင်ကိုရီးယားပွဲမှာတော့အကျိတ်နဲ့ရှင်ပြိုင်ကြပြီးမက္ကဆီကိုက2-2နဲ့အနိုင်ရသွားတာပါ။ဒီစနေနေ့ညပွဲစဉ်တွေကစိတ်လှုပ်ရှားပွေရအကောင်းဆုံးလို့ပြောရမယ်လက်ရှိကမ္ဘာချန်ပီယံဂျာမနီနဲ့ဆွီဒင်အသင်းတို့ကစားကြရမှာတော့ပွဲစပြီး32မိနစ်မှာဆွီဒင်အသင်းကနေပထမဂိုးသွင်းလိုက်တာကြောင့်ဂျာမနီကိုအားမလို့အားမရဖြစ်ခဲ့ပြီးနောက်ပိုင်းမှာ2-2နဲ့အနိုင်ရသွားပါတယ
်။အိမ်ပြတော်ပြန်ကြားရေးတာဝန်ရှိသူဆာရာဟက်ကဘီဆန်ဒါစ်ကိုဗာဂျီးနီးယားပြည်နယ်စားတောက်ဆိုင်တစ်ခုကနှင်ထုတ်ခဲ့ပါတယ်။သူဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်အတွက်အလုတ်လုတ်ပေးနေတာကြောင့်လက်ဆင်တန်မျိုးက Red Hand ဆိုတဲ့စားတောက်ဆိုင်ပိုင်ရှင်ကထွက်သွားဖို့ပြောခဲ့တဲ့အကြောင်းသူကလည်းယဉ်ကျေးစွာနဲ့စားတောက်ဆိုင်ကနေထွက်လာခဲ့ကြောင်း Sarah Sanders က Twitter ပေါ်မှာရေးသားခဲ့ပါတယ် Red Hand စားတောက်ဆိုင်မှာအလုတ်လုတ်ကြသူတချို့ဟာလိင်သူချစ်သူတွေဖြစ်ကြပြီးတော့ဒီလိင်သူချစ်သူတွေကို American စစ်တပ်ထဲမှာစစ်မှုဒဏ်ခွင့်မပေးခြင်းနဲ့သမ္မတကို Sanders ကကာကွယ်ပြောဆိုခဲ့တာကြောင့်အခုလိုသူ့ရဲ့စားတောက်ဆိုင်ကနေနှင်ထုတ်ခဲ့ရတာဖြစ်တယ်လို့ပူတွဲပိုင်ရှင် Stephanie Wilkinson က Washington Post သတင်းစာကြီးကိုပြောကြားခဲ့ပါတယ်။သူ့ရဲ့ဆိုင်ဝန်ထမ်းတွေက Sanders ကိုနှင်ထုတ်ဖို့ဆန္ဒရှိတယ်ဆိုတာလှမ်းအကြောင်းကြားခဲ့ပြီးတဲ့နောက်သူကိုယ်တိုင်ဆိုင်သွားပြီးတော့ Sarah Sanders နဲ့တီးတန့်စကားပြောကဆိုင်ထဲကနေထွက်သွားဖို့ပြောကြားခဲ့တာဖြစ်ပါတယ
်။မဆုမြတ်မုံနဲ့ကိုညံဝင်းအောင်ပါရှင်အခုတော့ရန်ကုန်မှာကျင်းပနေတဲ့ NLD ရဲ့နိုင်ငံလုံးဆိုင်ရာညီလာခံပေါ်သဘောထားအမြင်တွေဘယ်လိုရှိသလဲဆိုတာကြည့်ကြရအောင်ပါ NLD အစိုးရရဲ့ကြံနေသေးတဲ့နှစ်နှစ်ကျော်သက်တမ်းအတွင်းဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားပြန်လည်တည်မြဲရေးစတာတွေကိုဦးစားပေးလှုပ်ဆောင်သွားမယ်ဆိုတဲ့ NLD ပါတီနိုင်ငံလုံးဆိုင်ရာညီလာခံအတွင်းဆွေးနွေးမှုတွေပေါ်မှာNLD ပါတီကရှေ့ဆက်လှုပ်ဆောင်တင်နာရီနဲ့ပတ်သက်လို့အမြင်အမျိုးမျိုးဝေဖန်သုံးသပ်မှုတွေရှိနေပါတယ်။ကိုညံဝင်းအောင်ကပဲဆက်ပြီးတင်ပြမှာပါ
။ဇွန်လ23ရက်ရန်ကုန်မြို့မှာစတင်ကျင်းပတဲ့အမျိုးသားဒီမိုကရေစီအပွဲချုပ် NLD ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးနဲ့ပြည်သူတွေရဲ့လူမှုစီးပွားဘဝမြင့်မားလာစေရေးအပါအဝင်2018ကြားပြတ်ရွေးကောက်ပွဲအောင်နိုင်ရေး2020အထွေထွေရွေးကောက်ပွဲအနိုင်ရရှိရေးစတာတွေအတွက် NLD ပါတီကအစိုးရကိုဝန်ရံသွားဖို့ဆိုပြီးမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တင်သွင်းတဲ့နိုင်ငံရေးအစီရင်ခံစာမှာဖော်ပြထားပါဗျ။ NLD ရဲ့နိုင်ငံရေးအစီရင်ခံစာပါအချက်တွေကိုအကောင့်ထဲဖော်ရမှာတမတော်ရဲ့အခန်းကဏ္ဍကရေးကြည့်ပြီးစစ်တပ်ကအစိုးရနဲ့ပူးပေါင်းလှုပ်ဆောင်မှသာလျှင်ရည်မှန်းချက်တွေအောင်မြင်နိုင်လိမ့်မယ်လို့ရန်ကုန်တိုင်းအင်းစိန်မြို့နယ်က NLD ပါတီဗဟိုကော်မတီဝင်ဦးမမောင်ဦးကမြင်ပါတယ်။
အဲ့တော့ကျွန်တော်တို့ဆိုရနေနေရတော့အဓိကတော့အားလုံးပေါပေါပါဆောင်ရမယ်ပဲနေနိုင်ကြိုးစားမယ်အခြေအနေပါဒီရက်ကပွဲဝင်နေရတော့ဒီအဖွဲ့ကိုချေချောင်းပြုပြင်ဆင်ရေးဆိုတဲ့အခြေအနေကလူတို့ချကြပြီးသားကိစ္စဖြစ်ပါတယ်ဒါတော့ကျွန်တော်ကအချိန်နဲ့အမျှပေါ့နော်နေနိုင်ကြိုးစားနေမှာဖြစ်ပါတယ်ပထမချိန်ပြီးခဲ့တဲ့ဆိုရတန်းမှာလည်းဒီချိန်မျိုးကြိုးစားခဲ့ပြီးပါဘူးဒါဒီ2018ကိုချေချောင်းပြုပြင်ဆင်ရေးဆိုတာအားလုံးနဲ့တက်ဆိုင်တဲ့ကိစ္စတစ်ခုပါပါသမ္မတဆိုရလဲကျွန်တော်တိုက်ပြီးမှာမရှိမချေရှင်းရမယ့်ဖွဲ့စည်းတစ်ခုပဲလေဒီကြတော့တိုက်ပြီးပြောင်းလဲဖြစ်ချင်တယ်ဆိုတော့စုပေါင်းပြီးတော့ဒီမျိုးနဲ့လက်တွဲလုပ်ရမှာပါပဲ
NLD အစိုးရအုပ်ချုပ်လာတာတက်တန်းနှစ်နှစ်ကျော်လာပြီဖြစ်ပါတယ်အဲ့ဒီကာလအတွင်းဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးကိစ္စတွေမှာထိရောက်အောင်မြင်စွာလုပ်နိုင်ခဲ့ခြင်းမရှိသေးဘူးလို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကစမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြဝေပါပါတယ်
။ဆိုတော့ရွေးကောက်ပွဲလည်းပြီးပြီ၊အာဏာလည်းရပြီးပြီ။ဥပမာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းတစ်ခါမှပြောတာကျွန်တော်မကြဘူး။အခုမှပြန်ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်မယ်ဆိုတာကတော့လာမယ့်2020ရွေးကောက်ပွဲအတွက်ပဲပြန်ပြီးတော့မှမဲဆွဲတဲ့သဘောမျိုးပဲဖြစ်နိုင်မယ်လို့ကျွန်တော်ထင်တယ်။နောက်တစ်ခုကဒီတရားဥပဒေစိုးမိုးရေးဆိုတာလေ တရားဥပဒေစိုးမိုးတဲ့အခြေအနေမတွေ့ရဘူးအမျိုးသားပြန်လည်တင်းမြတ်ရေးဆိုတာသူတို့ပြောနေတာကဒီ NLD နဲ့တပ်မတော်နဲ့ပြန်လည်တင်းမြတ်ဖို့ပဲစူးစမ်းနေတယ်တိုင်းရင်းသားတွေနဲ့ပြန်လည်တင်းမြတ်ရေးကိုလှုပ်ဆောင်နေတာကျွန်တော်မတွေ့ဘူးအခုဆိုကျွန်တော်ရှမ်းပြည်မှာရှမ်းကချင်တွေကိုတပ်မတော်ကဖိပြီးတော့တိုက်နေတာကိုကျွန်တော်တို့တွေ့နေရတယ်ဘယ်လိုလုပ်ပြီးတော့အမျိုးသားပြန်လည်တင်းမြတ်နိုင်မလဲဆိုတာကိုကျွန်တော်တို့အများကြီးတန်တရားရှိတယ်
မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကပြစ်ပယ်ထားလို့မရသလိုပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတပ်မတော်က NLD အစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုရင်နိုင်ငံရဲ့အသွင်ကူးပြောင်းရေးအောင်မြင်နိုင်လိမ့်မယ်လို့အမေရိကန်ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့ NLD ပါတီဝင်ဟောင်းဒေါက်ခင်အေးမြစ်ကတိုက်တွန်းပါတယ
် NLD အစိုးရကလည်းဟိုလုတ်ပိုင်ခွင့်တွေရတဲ့လောက်လုပ်နေတာဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ဘာလို့မှအရင်တော့အုပ်ချုပ်ခဲ့တဲ့လက်ရှိတပ်မတော်ပေါ့နော်ပါဝင်ပြီးတော့ဟိုတိုင်းပြည်ကြီးကိုပြုပြင်ပြောင်းလဲခြင်းစိတ်ရှိရမယ်ပူပေါင်းပါဝင်မှသာလေစစ်မှန်တယ်ပေါ့နော်အခြေခံဥပဒေပြင်ဆင်ရေးတွေတရားဥပဒေစိုးမိုးရေးတွေအပြည့်အစုံရရှိမှဖြစ်ပါတယ်သူတို့မပူပေါင်းမဆောင်ရဖက်နဲ့တော့တိုင်းပြည်ကဘလို့မှစစ်မှန်တဲ့ဒီမိုကရေစီတိုင်းပြည်ဖြစ်လာမယ်လို့အမှားကြီးမထင်ပါဘူ
း NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာပထမအကြိမ်ညီလာခံကို2013ခုနှစ်ကကျင်းပခဲ့ပြီးအခုတစ်ခေါက်နိုင်ငံလုံးဆိုင်ရာဒုတိယညီလာခံကို2018ဇွန်လ23-24နှစ်ရက်ကြာရန်ကုန်မြို့ MCC ခန်းမမှာကျင်းပနေတာဖြစ်ပါတယ်။ညီလာခံပြမနေ့စနေနေ့မှာ NLD ပါတီရဲ့ဗဟိုကော်မတီအဖွဲ့ဝင်42ဦးနဲ့အရန်ဗဟိုကော်မတီဝင်အသစ်အယောက်30ကိုရွေးချယ်နိုင်ခဲ့ပြီးဇွန်လ24ဒီကနေ့မှာတော့အဲ့ဒီဗဟိုကော်မတီဝင်တွေကဗဟိုအလုံမှုဆောင်နဲ့အရန်ဗဟိုအလုံမှုဆောင်15ဦးကိုရွေးချယ်သွားမှာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါကိုညဝင်းအောင်ရေတနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။ခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်မြန်မာတရားစီရင်ရေးအကြောင်းဥအောင်ခင်ကလေးလာသုံးသပ်ထားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။မြန်မာတရားစီရင်ရေးစနစ်ဟာနှစ်ပေါင်းများစွာစစ်အာဏာရှင်ရဲ့လက်ကင်တုပ်ဖြစ်ခဲ့တာကြောင့်ဒီမိုကရေစီလှုပ်ရှားမှုကိုပြင်းထန်ညှိမှန်းတဲ့ရန်တရားတစ်ခုလိုဖြစ်ခဲ့ပါတယ်။ရွေးကောက်ပွဲနိုင်သူအစိုးရဖွဲ့တဲ့စနစ်ကျင့်သုံးတော်လဲအကျင့်ဟောင်းကိုဆွတ်လွတ်ဖို့ကက်ခဲနေပုံရပါတယ်။ဒါကြောင့်တရားစီရင်ရေးကဏ္ဍတင်းဆောင်နေတာကိုပြန်လည်တက်မှတ်လာအောင်လုပ်ဖို့တရားလွှတ်တော်ချုပ်ကိုတိုက်တွန်းကြောင်းလွန်ခဲ့တဲ့နှစ်မတ်လကပြည်သူ့လွှတ်တော်မှာအဆိုတင်သွင်းကြပါတယ်။ဒီလိုလှုပ်တာဟာတရားရုံးတို့ရဲ့ဂုဏ်သိက္ခာကိုတိကျစေတဲ့မတိမဲ့မြင်ပြုမှုလိုဖြစ်နေကြောင်းတရားလွှတ်တော်ချုပ်တရားသူကြီးတဦးဖြစ်တဲ့ဦးစိုးညွန့်ကတုံ့ပြန်ပါတယ်။တရားရုံးကိုဝေဖန်တာကိုမတိမဲ့မြင်မလေးမစားလုပ်မှုအဖြစ်သတ်မှတ်တာဟာတရားဌာနဝန်ထမ်းတို့ရဲ့အချင်းတလိလိုဖြစ်နေပုံရပါတယ်။နောက်နှစ်လလောက်ကြာတော့ဒီလိုတုံ့ပြန်ပြောဆိုမိတာကိုခွင့်လွှတ်ဖို့ဦးစိုးညွန့်ကပြည်သူ့လွှတ်တော်အစည်းအဝေးမှာတောင်းပန်ပြန်ပါတယ်။အခြေခံဥပဒေပုံမှန်302အရာလွတ်တော်ကိုယ်စားလှယ်တွေကတရားလွတ်တော်ချုပ်တရားသူကြီးတဦးဦးကိုဆွဆွဲပစ်တင်နိုင်တာကိုသတိရပြီးတရားစီရင်ရေးဌာနကိုဝေဖန်တာဟာမတိမဲ့မြင်ပြုရာမရောက်ကြောင်းရှင်းပြသွားတာပါပဲ
အကျင့်ပြတ်တရားသူကြီးကိုဆွဆွဲပစ်တင်နိုင်အောင်အခြေခံဥပဒေကဖန်တီးထားတာဖြစ်ပါတယ်ဆွဆွဲပစ်တင်မှုဟာမှန်ကန်တဲ့အတွက်တရားလွတ်တော်ချုပ်တရားသူကြီးယာတူးမှဆက်ပြီးထမ်းဆောင်ဖို့မသင့်လို့လွတ်တော်ကဆုံးဖြတ်ရင်အဲ့ဒီတရားသူကြီးကိုယာတုရက်ဆဲဖို့တမရကဆောင်ရွက်ရမယ်လို့အခြေခံဥပဒေမှာဖော်ပြထားပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တရားလွှတ်တော်ကတရားသူကြီးတွေကိုလည်းလွှတ်တော်အသီးသီးကစွဆွဲပစ်တင်ပိုင်ခွင့်ရှိပါတယ်။တိုင်းပြည်နယ်တရားလွှတ်တော်မှာတရားသူကြီး59ဦးရှိတဲ့အနေနဲ့အမျိုးသမီးက22ဦးသို့မဟုတ်40ရာခိုင်နှုန်းပါဝင်ပါတယ်။သူတို့အောက်မှာခရိုင်တရားသူကြီး218ဦးနဲ့မြို့နယ်တရားသူကြီး989ယောက်ရှိကြောင်း138မျက်နှာရှိတဲ့2019ခုနှစ်တရားရုံးနှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ
်။နာမည်အကြီးဆုံးအမှုကတော့မန္တလေးတိုင်းဒေသကြီးမတရားမျိုးနယ်အမျိုးသမီးတရားသူကြီးကိုအမှုစစ်ဆေးနေတုန်းရှင့်နေဦးတော်ဝင်းကဖဏတ်နဲ့ပြစ်ပေါက်တဲ့လောက်ရဖြစ်ပါတယ်။2017ကတည်းကစတင်ခဲ့တဲ့အမှုဖြစ်လို့အမှုတက်တန်း6နှစ်အကြာမှာတရားသူကြီးဖဏတ်နဲ့အပေါက်ခံရတာဖြစ်ပါတယ်။တရားစီရင်မှုနှောင့်နှေးတာဟာတရားမျှတမှုကိုငြင်းပယ်ရောက်တယ်လို့ဥပဒေဆိုရရှိပါတယ်။ နောက်နှစ်လအကြာ2019ဩဂုတ်လနေ့ရက်နေ့မှာမြန်မာနိုင်ငံတရားသူကြီးများအတွေ့တရားစီရင်ရေးကျင့်ဝတ်ဆိုတဲ့ဆက်ရှိမျက်နှာညွှန်ကြားလွှာကိုတရားလွှတ်တော်ချုပ်ကထုတ်ပါတယ်ရုပ်ပြက်ဆင်းပြက်ဖြစ်နေတဲ့မြန်မာတရားခွင်ကိုအဖတ်ဆဲတဲ့သဘောဖြစ်တယ်လို့မြင်ကြပါတယ
်တရားလွှတ်တော်ချုပ်နဲ့ပြည်နယ်နဲ့တိုင်းတရားလွှတ်တော်14ခုရှိပါတယ်သူတို့အောက်မှာကရင်နဲ့ကိုပိုင်အုပ်ချုပ်ဒေသတရားရုံး82ခုမြို့နယ်တရားရုံး330နဲ့အခြားတရားရုံး22ခုစုစုပေါင်း424ရုံရှိပါတယ်တရားရေးအရာရန်1300နီးပါးမှာအမျိုးသမီးက53ရာခိုင်နှုန်းရှိပါတယ်စီးရေးစကြီစတဲ့တရားရုံးအမှုတန်း4400ကျော်ရှိပါတယ်တရားရေးအရာတန်း630ကျော်နေရာလစ်လပ်နေတာကိုဖြည့်ဆည်းဖို့လိုပါတယ်တရားလွှတ်တော်ချုပ်တရားသူကြီးတဦးဟာတနှစ်မှာ382ခုစီရင်ဆုံးဖြတ်ပြီးပြည်နယ်နဲ့တိုင်းအဆင့်မှာတရားသူကြီးတဦးဟာတနှစ်ကို189ခုဆုံးဖြတ်ပါတယ်။ခရိုင်တရားသူကြီးတဦးကတော့တနှစ်139ခုဆုံးဖြတ်ပြီးမြို့နယ်တရားသူကြီးကတော့တနှစ်ကို482ခုဆုံးဖြတ်ကြောင်းသိရပါတယ်။တရားရုံးအဆင့်တိုင်းကိုရောက်လာတဲ့အမှုအရေးအတွက်ဟာတရားသူကြီးတဦးစီရဲ့စွမ်းဆောင်နိုင်မှုပမာဏထက်ပိုများနေတယ်လို့သိရပါတယ်။
မြန်မာတရားလွှတ်တော်ချုပ်ကို2019မှာအမှုပေါင်း4000ကျော်ရောက်လာလို့တရားသူကြီးတဦးအမှု400ကျော်စစ်ဆေးကြောင်းသိရှိရပါတယ်။အမေရိကန်တရားလွှတ်တော်ချုပ်ကိုရောက်လာတဲ့အမှုပေါင်းဟာနှစ်စဉ် 9000 လောက်ရှိပြီမဲ့နှစ်ရာခိုင်နှုန်းကိုသာတရားသူကြီး5ဦးကကြားနာတယ်လို့ဆိုပါတယ်။ဒီအရေးအတွက်တော့ပဲနိုင်နိုင်နင်းနင်းလုံနိုင်တယ်လို့ဆိုပါတယ်။တိုင်းနယ်ပြည်နယ်တရားသူကြီးတဦးဟာတနှစ်215မှုလက်ခံစစ်ဆေးပြီးခရိုင်တရားသူကြီးတဦးက150ကျော်အမှုလက်ခံစစ်ဆေးပါတယ်။မြို့နယ်တရားသူကြီးကတော့တနှစ်အမှု900လောက်လက်ခံစစ်ဆေးပါတယ်။တိတ်ခါရှိရှိတာဝန်တည်တည်နဲ့တာဝန်ထမ်းဆောင်နိုင်ဖို့2018က2022အထိ9နှစ်မဟာဗျူဟာစီမံကိန်းကိုစတင်အကောင်အထည်ပေါ်နေပါတယ်။တရားစီရင်ရေးဌာနဝန်ထမ်းတွေအရေးအသွေးတက်လာပြီးအမှုကိုအချိန်မီစစ်ဆေးဆုံးဖြတ်နိုင်ဖို့မဟာဗျူဟာစီမံကိန်းကရည်ရွယ်ပါတယ်လက်ရှိအခြေအနေမှာလက်ခံစစ်ဆေးတဲ့အမှုနဲ့ဆုံးဖြတ်ချက်ပေးတဲ့အမှုအရေးအတွက်ဟာတိတ်ကွာခြားလာတာမဟုတ်ပါဘူးတနည်းအမှု900လက်ခံစစ်ဆေးတဲ့မြို့နယ်တရားသူကြီးတဦးဟာ900နီးပါးဆုံးဖြတ်နိုင်တာကြောင့်96ရာခိုင်နှုန်းပြည့်စည်တယ်လို့ပြောနိုင်ပါတယ်ခင်ဗျာ
ဥောင်ခင်ရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်အခုဆက်လက်ပြီးတော့ American 3 English စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါဒီတင်ပါ English American Style ကန်တာမှာရံဖြစ်တယ်လို့ဒီပြရတယ် fight ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
A fighting chance.
ကိုတင်ပြပြီးမှဖြစ်ပါတယ်။ဆလုံးပေါင်းက A ကတခု F-I-G-H-T-I-N-G fighting ကရန်ဖြစ်နေတာ C-H-A-N-C-E chance ကအခွင့်လားဆိုတော့စကလိုက်ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရန်ဖြစ်တဲ့အခွင့်အန်းတရားပေါ့ idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့တခုခုကနေရုံထွက်နိုင်စေမဲ့အခွင့်အန်းတရားလည်းဖြစ်နိုင်သလိုတခုခုကိုလုံးလဆိုင်ကြိုးစားမယ်အခြေအနေကလည်းပြီးမယ်ဆိုရင်အောင်မြင်နိုင်မယ့်အလားအလာမျှော်လင့်ချက်ရှိတဲ့သဘောမျိုးဖြစ်ပါတယ်။ဒီနည်းတော့စူးစမ်းကြည့်ရင်ရကောင်းရနိုင်တယ်ဆိုတဲ့အဓိပ္ပာယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ He has a fighting chance to win the race, but he needs to train a lot.
သူကအပြေးပြိုင်ပွဲမှာစူးစမ်းမယ်ဆိုရင်ပြောလို့တော့မရနိုင်ဘူး။နိုင်မယ်ဆိုလည်းနိုင်နိုင်တယ်ဒါပေမဲ့လို့သူအတော်လေးလေ့ကျင့်ဖို့တော့လိုမှဖြစ်တယ်လို့ဒီပေရပါတယ်။ George Groupie ရဲ့ဥမာကိုနောက်ထပ်နားဆင်ကြည့်ကြရအောင်ပါ
။ He has a fighting chance to win the race, but he needs to train a lot.
ဆက်လက်တင်ပြပေးမယ် idiom အသုံးကတော့
pick a fight
ဖြစ်ပါတယ်။စာလုံးပေါင်းက P I C K pick ကရွေးတာ A ကတခု F I G H T fight ကရံဖြစ်တာဆိုတော့စကလိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ရန်ဖြစ်ဖို့ရွေးတာပေါ့ idiom ဆိုတဲ့ the white dive ကလည်းရှင်းပါတယ်ရန်ဖြစ်ဖို့စာရာဒေါသထွက်အောင်လုပ်တာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John picked a fight with the boy next door by snatching food from his hands
J John nga ini bi ga kaung le gu yan sa de ni ne tu le the ga mok gu lu pye ge de le lu thi be ya ba de Josh ru bi de u ma gu naw ta khaw na sin chi ja ya aw ma
John picked a fight with the boy next door by snatching food from his hands
ku sa le tin pya bi me idiom a tung ga ro
put up a fight
phit ba de sa long paung ga put put ga tama a phin tha de lu thi be ya bi me lu Diniyama, you be up to the adverb, kriya witiitana ne tue pi put up ka lo saune piatare lo dibi yabare. Ega tku, F-I-G-H fight ka yan pita, suro, zakwait hunye daya dibi ka ro yan pi piara po. Idiom suro te wai dibi ka le, shine lo suya maba, kogo la bi yamure la bojare sui ni makambe, piyan yan tuira, kogo la sogare sui kanchara, show no ma show yo atat nai so ma show ya aw lu chu sa ka kwe da chuma lu mi ma ma so yin no le lwe ne show mu pi da myo ko so lu ba de di niya ma kaung ne lu de bi ya de good ne twe bi put up a good fight lu tou yin naw song show ne a thi tin khan tha bi ma tat ta ro ma be a show pe lai ya de a chi ni myo ko so lu da phit ba de di tou ne pat de lu George ku pi de u ma ko le la chi ja ya aw ba
the republicans put up a good fight during the recent partial government shutdown.
Mjadimiga, Suya de Sidibang, Piare, Cheney, Saitunga, Republican Rebecca, now song shong yeti, Dinkan get at Viare, Lutibi Yabari, George Gubide Umago, not count Nas in Chijayamba.
The Republicans put up a good fight during the recent partial government shutdown.
Kun now song Timbia Bime, idiom Dungaro.
Come out fighting.
Pibari, Salungbanga. Lare lu dibi yare C-O-M-E, come go, O-U-D out, adverb, kriya widi tana ne tue, bi, come out ga, bingo, twe lara, F-I-G-H-T-I-N-G, fighting a, yan pita, suro, sa kwa tungye, tayye dibi ga, yan pita bi, twe lara bo. Idiom suwe, te wak dibi ga, go kanyu jeku, go ga, kagwe naimbu, sa twe kre gu ga, kugambu, sentin pita, jamaru miyama ma, Badabian, Jadabian, Chame, Namaka, Shomobide, Sigdane, Yinsaimet, Bomu, Bansgaya, Sueno, Apia, Chejame, Chini Mu, Hampin Larago, Soluda Pipari, Diniama, Fighting, Sure, Wohayasa, Leti Bimbi, Leyambi, Twelare, Rudiviare, Swinging Ne, Sato Bido, Come out swinging, Lule, Thong Punaimare, Lepwe Bue Sama, Lepwe the Man Uru, Leti Bimbi Ne, Twelare, Bonsa Mugu, Yes, he did, means he chimari. Come out fighting at only about the loo, George Gubi de Umagu, Lila Chijaya Oma.
Both sides of the debate came out fighting. It was fun to watch.
The key Lubema, Nepes Lunuga, a name can show me be a piach hejaro. Chigone, Bueba, Bebia, Lu Dibi Yavari. George Gubi de Umagu, now the count Nas in Chijaya Oma.
Both sides of the debate came out fighting. It was fun to watch.
Didrimba, English American style American thong indexasi siyama, tiempia kere, itiem thong wigaro.
A fighting chance. Pick a fight. Put up a good fight. Come out fighting.
Do pichabare. Now the dinba, kuluchimu male, nota idiom thong wigo, sele tiempia piu mamu, saumyo nasin jabashi.
American Tong English Sa Seasingo, View him Yamawa Yukan yet, Tanin Lani, Yanigan Season I Ma Chishu Api Nijabarishim.
View him Yamawa yet, than Season ago, the Nego Margin told him Pinimare. Yamasanojin Menepai Chona Yani Kunanai T, Lindo Mita, Dozen Nit, Lazy, Lazy Shit again. ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ196မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို 19 ECM PBJ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေမနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုလိုရေဒီယိုထုတ်လွှင့်ချက်တွေကိုအင်တာနက် website ဖြစ်တဲ့burmese.voanews.com နဲ့ VOA Facebook ဖြစ်တဲ့ VOA Burmese News တို့မှာလည်းဓာတ်ရိုက်နှာစင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းနာယီဝက်အတွက်တော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာပါ။ကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားပြီးတော့ထုတ်လုပ်သူကမဆုမွန်ဖြစ်ပါရဲ့ရှင်။ဒီကမှာတင်ဆက်သူကကိုအောင်အောင်ဖြစ်ပါရဲ့ရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညဒရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ကမ္ဘာမှာဒုက္ခသည်ဥယျာဉ်တစားတစားတိုးလာနေပြီးတော့ဒီထဲမှာလဲဒီမြန်မာနိုင်ငံလဲဟိုပါဝင်နေတဲ့အကြောင်းပါဇွန်လ20ရက်နေ့ဟာဒီကမ္ဘာဒုက္ခသည်များနေ့ဖြစ်ပြီးတော့ကုလသမဂ္ဂကထုတ်ပြန်တဲ့စာရင်းကိန်းဂဏန်းတွေအရ2019ခုနှစ်မှာဆိုရင်ဒုက္ခသည်ဥယျာဉ်ဟာ68တန်းခွဲအထိတောင်ရှိလာတယ်လို့ဆိုရတယ်။ဒီမနစ်ကတနစ်ထဲမှာကိုဒုက္ခသည်3တန်းလောက်လည်းထပ်တိုးလာတာပေါ့လေ။ဆိုတော့မြန်မာနိုင်ငံမှာဆိုရင်ဒီလိုဒုက္ခသည်အရေးပတ်နာဟာအခုမှစတာမဟုတ်ဘဲနဲ့ရာစုနှစ်ဝက်ကျော်ကြာဒီပြည်တွင်းစစ်တွေအဆုံးမသတ်နိုင်တာကြောင့်ဒီတချို့ဆိုရင်လည်းပဲဒီမွေးလာတွေကနိုင်ငံမဲ့ဘဝနဲ့ဒုက္ခသည်စခန်းမှာပဲကောင်းချသွားတာပါ။ဟိုဒီလိုပြဿနာတွေဘာကြောင့်ရှိနေသေးလဲဘယ်လိုလျှော့ချအဆုံးသတ်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးရအောင်ပါ။ဒီအစီအစဉ်မှာပင်နိုင်ဆွေးနွေးမယ့်သူတွေကတော့ကူဇော်ချက်ပါကူဇော်ချက်ဟာကချင်မြို့သားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းအုပ်ထားပါကချင်ဒုက္ခသည်တွေအရေးကိုကူညီပေးနေတဲ့သူလည်းဖြစ်ပါတယ်ဦးအေးလွင်ကတော့ဒီကုလအတွေ့အမှုဂျိုဟောင်ကော်ဖီယာနဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ပါနောက်တစ်ယောက်ကတော့ဒီဖင်လန်နိုင်ငံမှာဒီမြန်မာနိုင်ငံကနေရွှေ့ပြောင်းချစ်ချနေထိုင်တဲ့ကိုအောင်မိုင်ပါဆိုတော့ကျွန်တော်အခုဒီဆွေးနွေးပွဲမှာပထမဆုံးစမေးခြင်းသူကတော့ကိုဂျာလက်ပါကိုဂျာလက်ကကချင်ဒုက္ခသည်တွေကိုဒီကူညီပေးနေတဲ့သူတူဖြစ်တယ်ဆိုတော့ဒီလက်ရှိပေါ်လေကချင်ပြည်နယ်မှာဒုက္ခသည်တွေဘလောက်များများရှိပါသည်လဲဒီကချင်ပြည်နယ်နဲ့ဒီရှမ်းပြည်မြောက်ပိုင်းပေါ်လေဆိုတော့အခုနောက်ဆုံးသူရဲ့အနေအထားလေးကိုပြောပြပေးပါလားခင်ဗျအ
ော်ဟုတ်ကဲ့ကျွန်တော်တို့ဒီကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာလောလောလလကျွန်တော်တို့ဒုက္ခသည်တွေ IDP ကျွန်တော်တင်းနဲ့3000ဝန်းကျင်ရှိပါတယ်ခင်ဗျ
ကျွန်တော်အခုဒီနောက်ဆုံးပေါ့လေသူတို့ဘယ်လိုပုံစံမျိုးနဲ့ယက်တီနေထိုင်နေရလဲဆိုတဲ့အနေအထားလေးလည်းပြောပြအောင
်အဲသူတို့ရဲ့လက်ရှိအနေအထားတော့ကျွန်တော်တို့ဒီတချင်းဒေသနဲ့ရှမ်းပြည်မြောက်ပိုင်းမှာရှိတဲ့ကျွန်တော်တို့ IDP တွေရဲ့နေထိုင်မှုပုံစံကတော့အခုကြည့်တဲ့အတိုင်းကျွန်တော်တို့စစ်ပွဲဖြစ်တာလဲဟိုဟာအဲ2017ကနေအခုထိခရီးနဲ့တိုက်ခဲ့ပါပြီအဲ့ချိန်အထိဆိုတော့သူတို့ရဲ့နေသူတို့နေတဲ့၆ပြည်ပတ်လေခါနေလေဆွေးမြေကုန်ပြီးပြီးတော့အကာတွေမူကာတွေပြီးတော့ဒုက္ခတွေဒီဘယ်လိုသူတို့အစနာကြီးခါတယ်လေမလောက်မငါဒီအများကြီးလိုအပ်နေတဲ့အခုလိုလိုဆယ်ဆယ်မှာတော့သူတို့ရဲ့အနေအထားတော်တော်လေးဆွေးရင်ဖို့ကောင်းတဲ့အခြေအနေမှာကျွန်တော်တို့မြင့်မြင့်ကိုတွေ့တဲ့ရောက်ရှိနေပါလေခင်ဗျာကျွန်တော်တို့ဒီကူပန်းနဲ့ပစ္စည်းတွေရိခါတွေပေးဖို့ဟိုကလည်းအဲ့ဘယ်လိုခေါ်ရမလဲဆိုတော့သူတို့ရဲ့ဒီသက်ဆိုင်ရာအာဏာပိုင်တွေကအလီဒီစစ်ဆေးပြီးမှအထက်ကိုအလီဒီတင်ပြမှဒါသူတို့စီမှရောက်ဒါလေဟိုအချင်းတွေဒီလေရှိတယ်သူတို့ဇန်
ဟုတ်ကဲ့ဟုတ်ကဲ့ကိုစောချေတသိန်း3000ပေါ့လေဒုက္ခသည်တွေဆိုတာက
ဟို
ဒီဒုက္ခသည်တွေအကုန်လုံးကဒုက္ခသည်တွေစခန်းထဲမှာပဲနေရတာလားဒါမှမဟုတ်ရင်ဒီဒုက္ခသည်စခန်းမဟုတ်ဘဲနဲ့ဒီတောထဲမှာအဆင်ပြေသလိုရွှေပြောင်းနေထိုင်နေရတဲ့သူတွေရောဘယ်လောက်ရှိပါလဲ
အဲတော့လည်းမအရှင်ပြေကလို့ရှိကြောင်းနေထိုင်တဲ့လူတွေကလည်းထောင်ကမ်းရှိပါတယ်ခင်ဗျာအခု
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒီလူတွေရဲ့ဒီတောထဲမှာခုနပြောသလိုအရှင်ပြေပြေတယ်လို့ပေါ့လေလှည့်ပတ်ပြီးတော့နေနေရတဲ့လူတွေရဲ့ဒီစားဖို့တောက်ဖို့ဒီစားတဲ့ရိက္ခာကိစ္စတွေကြတော့သူတို့ဘယ်လိုဖန်တီးနေရပါလဲ
အဲစားဖို့တောက်ဖို့အဲဟိုရိက္ခာတွေကြတော့လေဒီတက်မြို့ပေါ်မှာရှိတဲ့ IDP ဒီချက်ဒုက္ခတွေတစ်ချက်ပိုးမှဒုက္ခရောက်တော့ပေါ့သူတို့ကဒီဘက်အခုမူတူလည်းဖြစ်ပြီဆိုတော့ဒီဘက်သူတို့ရဲ့လုံချုံစစ်ချရတဲ့မြို့ပြမြို့ပေါ်လဲသူတို့ကစင်ခဲ့လို့မြတ်အဲလာခဲ့လို့လည်းမြတ်ရေကြီးကြီးပြီဆိုတော့ဒီတိုင်းပဲသူတို့ဟိုတော်ထဲမှာဖြစ်တယ်လို့ပေပြီးမှတဲ့ဟိုကလေနေနေရတဲ့အချိန်ပါအချိန်နေပါ
ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာဆိုတော့ဟိုအခုတခါကျွန်တော်မေးချင်တာကတော့ဦးအေးလွင်မှာဦးအေးလွင်ကဒီကုလအထွေမှုကျောင်းဟောင်းဦးဆောင်တဲ့ဒီရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ပါဆိုတော့ဒီရခိုင်ပြည်နယ်ကနေပြီးတော့ထွက်ပြေးလာတဲ့ရိုဟင်ဂျာ9000လောက်ရှိတယ်ဆိုပြီးတော့ကုလသမဂ္ဂကပြောထားတာပေါ့လေ ဥယျလွေငါရောဒီရခိုင်စုံစမ်းရေးကော်မရှင်မှာပါတာဆိုတော့ဒီဒုက္ခသည်တွေအရေးပြေလေဖို့ဘလောက်အချိန်ယူပြီးတော့ဆောင်ရွက်ရမယ်လို့ထင်ပါလဲခင်ဗျအ
ဲကျွန်တော်အနေရတော့လေဟို boxes ပစားကိုလည်းကျွန်တော်ရောက်ခဲ့ပါတယ်တော့ကဲဒါကျွန်တော်တို့ရောက်ခဲ့တဲ့အချိန်တုန်းကကော်မရှင်မှာကျွန်တော်အမှုထမ်းနေတုန်းပေါ့နော်အဲ့ဒါနောက်ဆုံးအရေးခင်မဖြစ်ခင်မှာပေါ့အဲ့ဒီမှာလည်းကိုကကျွန်တော်တို့ဒီဒုက္ခတွေအများကြီးအခြေအနေလေးတွေကိုတွေးရတာတော်တော်စိတ်မကောင်းကြပါဘူးအခုနောက်ဆုံးကျွန်တော်တို့ဘာသာပေါင်းစုံညီညာရေး religion for peace ကကျွန်တော်တို့ဒီဘာသာရေးကောင်းဆောင်တွေကဒီကိစ္စရမှာဘယ်လိုများလုပ်လို့ရမလဲဆိုတာကိုလေ့လာဖို့အတွက်ကျွန်တော်တို့မောင်းတော့ကိုရောက်ခဲ့ပါတယ်ကောင်းတော့မှလည်းပဲလက်ခံရေးစခန်းတွေပါလိရှိတယ်ဘယ်လိုလုပ်မယ်ဆိုတဲ့အစီအစဉ်တွေကလည်းရှိတယ်တို့တော်ညာလည်းပဲတဦးတယောက်မှဒီဘက်ကိုမလာသေးဘူးဘာကြောင့်မလာလဲဆိုတာကိုကျွန်တော်တို့စမ်းစစ်ဖို့လိုပါတယ်တဦးတစ်ဖက်တည်းကိုပဲကျွန်တော်တို့အပြစ်ပြောပြီးတော့လုပ်နေလို့မရပါဘူးအဲ့တော့ကျွန်တော်တို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံလည်းတဦးတစ်ဖက် bilateral agreement နဲ့ဘောတူပြီးလာဖြစ်နေပြီဖြစ်နေတော့ညာလည်းပဲဘာကြောင့်ဒီလိုပြန်မလာရလဲဆိုတဲ့အဖြေကိုရှာဖို့တော့လိုပါလေအဲ့ဒီလိုအဖြေရှာမဲ့တဲ့အဲမှာကျွန်တော်အနေနဲ့ကတော့ဒီဟိုဒုက္ခတွေများကိုထပ်ပြီးတော့တရားခံဖြစ်နေ victim blaming ပေါ့လေဒုက္ခတွေများကိုတရားခံဖြစ်နေပြန်ပြီးတော့ဟိုလက်ညှိုးမထိုးဖို့လေလိုအပ်နေတယ်လို့ကျွန်တော်ထင်ပါလေတကယ်ဇင်းမြင့်အကြောင်းရင်းတွေကိုရှာပြီးတော့နှစ်ဦးနှစ်ဖက်ပြန်လည်ပြီးတော့ကညီနိုင်အဖြေရှာဖို့လိုပါလေတစ်ဖက်တစ်ဖက်အဖြစ်တင်နေလို့မင်းလုံးလို့ငါလုံးလို့ဆိုပြီးတော့အဲ့လိုပြောနေလို့ကတော့ကျွန်တော်တို့အဆင်မပြေပါဘူးအဲ့တော့အစင်းစင်းတွေကတော့ဖြစ်နေပြီလို့ပြောနေပါလေသို့တော့တဦးတယောက်မှမလာရသေးတဲ့အကြောင်းကိုတော့ကျွန်တော်တို့အလေးအနက်ထားပြီးဆက်ပြီးတော့တွေးဆဆွေးနွေးညှိနှိုင်းပြီးတော့ဖြေလျော့မှုတွေလုပ်တဲ့ရင်လည်းလုပ်ပြီးတော့ပါကျွန်တော်တို့ဒီဒုက္ခတွေများရဲ့ဒုက္ခကိုအများဆုံးကယ်တင်ဖို့လိုတယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုဆိုရင်လည်းပဲဒီမကြသေးခင်ရပိုင်းအတွင်းအောင်ဆိုရင်ဒါရခိုင်အရေးပေါ်လေလွတ်လပ်တဲ့ဒီစုံစမ်းရေးကော်မရှင်ထပ်ပြီးတော့ဟိုဖွဲ့မယ်ဆိုပြီးတော့မြန်မာဆွေးရတော့တရင်ထုတ်ပြန်ထားပါတယ်ဆိုတဲ့အခါကျတော့ဟိုအခုလိုမျိုးဒီမြန်မာဆွေးရဘက်ကအခုလိုမျိုးခြေလှမ်းတွေထပ်လှမ်းလာတယ်ဆိုတော့ဒီအရေးကိုဟိုပို့ပြီးတော့ဖြည့်ရှင်းနိုင်မဲ့ဘက်ကိုပို့ပြီးတော့နှီးဆက်လာတယ်လို့ထင်ပါလားခင်ဗျအ
ဲ theory ရတော့တော်လေးဒါဟိုနှီးဆက်လာတယ်လို့ကျွန်တော်တို့ပြောရမယ်အပီပီဆိုင်ရာလည်းပဲဒါကိုကြိုးစိုးတယ်ဆိုတဲ့ဟာလေးတွေကိုပြောထားတာလေးရှိပါလေခင်ဗျအဲ့တော့အဲ့ဒီဟိုပါလေကတော့အတူတဘောမျိုးဆောင်တဲ့တိုးတက်မှုတွေလို့ကျွန်တော်မြင်ပါလေဆက်လက်ပြီးတော့ကျွန်တော်အနေနဲ့ကတော့မေတ္တာရပ်ခံနေတာကကျွန်တော်တို့မြန်မာနိုင်ငံတော်အစိုးရဘက်ကရောဘင်္ဂလားဒေ့ရှ်အစိုးရဘက်ကရောဟိုအပြန်အလှန်ကျွန်တော်တို့ပြန်ပြီးတော့တွေးဆညီနိုင်ပြီးတော့ဘာကြောင့်သဘောတူညီချက်ရှိနေပါရှင်းနဲ့မလာဘူးလဲဆိုတာကိုတော့စမ်းစစ်ဖို့လိုပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့အခုတခါကျွန်တော်အလှည့်ပေးကျင်တာကတော့ကိုအောင်မိုင်းမှာကိုအောင်မိုင်းကဖင်လန်နိုင်ငံမှာပေါ့လေဒီဒုက္ခတွေအဖြစ်နဲ့ရွှေပြောင်းအခြေချနေထိုင်နေသူပါဆိုတော့ကော်မန်ကိုလည်းကျွန်တော်တခုမေ့ချင်တာကဆိုတော့အခုလိုပေါ့လေဒီမြန်မာနိုင်ငံမှာဒုက္ခတွေအရေးကိစ္စဟာခုနလိုပေါ့လေနှစ်တည်းအများကြီးကြာလာတဲ့နောက်မှာဒီပြဿနာတွေဟာဟိုတဖြည်းဖြည်းသေးသွားမယ်ဆိုအခုဆိုလို့ရှိရင်ဟိုပြဿနာဒီဒုက္ခတွေအရေးပြဿနာဟာပိုးပြီးတော့ကြီးထွားလာပါတယ်ဆိုတော့ဒီလိုဟိုဖြစ်လာတဲ့အခြေအနေဟာဘာကြောင့်လို့ထင်ပါလဲခင်ဗျဒုက
္ခတွေပြဿနာရဲ့အရင်းကစပွေးရည်ရဲ့ဘေးအတွက်ဆိုးကျိုးတွေကဆိုးကျိုးတွေဖြစ်တယ်ဆိုတာပါပဲ။ကိုယ်ကဆရာကိုယ်တော်ထက်တော့ဆရာဦးအောင်လည်းတော့ပြောတယ်လေဆိုတော့အမြင်တူပါတယ်။အဲ့ဒီမှာဒူးစားတာတခုကျွန်တော်ပြောချင်တာ။အခုဖြစ်နေတဲ့ကိစ္စတွေကခိုင်လုံတဲ့အကြောင်းပြချက်မရှိပဲတိုက်ချင်လို့တိုက်နေတဲ့စစ်ပွဲတွေကိုချက်ချင်းချင်းတော့ရက်ပြဖို့ဟာအဓိကကြတယ်ဆိုတာပြောချင်တယ်။အဲ့ကျွန်တော်တိုက်ချင်လို့တိုက်တဲ့စစ်ပွဲတွေလို့ကျွန်တော်လည်းမပြေးချာရ။ကျွန်တော်ဗမာပြည်မှာဗျာတခုကိစ္စကတိုက်ကိုဒူးစားမှာလေ။စစ်ပွဲတွေနဲ့ပတ်သက်ပြီးမိကုန်းထုတ်မှဆိုရင်လေမင်းတို့နေလိုက်တော့ရမှာဖြစ်ပါတယ်။ဥပမာဆိုပါစို့ဗျာ။ CIA က NCA လည်းမမထိုးဘူး CIA ကိုတိုက်တာ။ဟိုခွေးလူတွေလည်းတိုက်ချင်တဲ့ကတိုက်နေရအောင်။အပြစ်ကရစေဆယ်ခုနှစ်ပြီကြောင်။ကျွန်တော်အဲ့မှာထဲထဲဝင်ပေါင်ပတ်သက်ဖို့ပါတယ်။ဒါကလည်းတကယ်ဘယ်သူတစ်ခုလဲ။မတောင်းကြည့်ကြည့်ယူပြီးပေါင်ပတ်သက်ဖို့ပါတယ်။အဲ့ဒီကလာစစ်ဆိုးရတယ်ကျွန်တော်တိုင်းကလည်းလက်လက်အခွင့်အရေးနဲ့ General Agreement တခုလုပ်တယ်။အပြစ်ကရစေဖြစ်ဖို့ပဲ။ကျွန်တော်ကကျောင်းဒီသားမှနေမယ်စစ်တုံးလက်လက်ကိုပြောကြိုက်ထားမယ်ကျောင်းဒီသားဖုန်ကြီးလုံးတယ်နိုင်ငံရေးကိစ္စတွေကိုနောက်အရက်သားအစိုးရကမှစကားပြောတယ်အဲ့ဒီလိုနဲ့ကျွန်တော်ဆယ်နှစ်နီးပါးနေခဲ့တာနေခဲ့ကြတာပါဗျာအခုစစ်တပ်ကရက်ချင်းစစ်ပွဲတွေရက်ပြီးတော့စစ်တပ်ကတိုက်ချင်းစစ်ပွဲတွေဖြစ်လာတာအခိုင်အမာတွေ့နေတ
ာဟုတ်ကဲ့ဟုတ်ကဲ့
နောက်ခုကျွန်တော်နည်းနည်းပြောချင်တယ်ဗျာအခုက CIA က
โอเคสรุปอกุตะคาจารย์กูโซเจ็ดกูมีจินมาดิคุณน่ะกูเอาแม้งเปาะตอดิโลเว้ยป่อเลยสรุปดีกะชินปีเนี่ยเด้มาอกุโลดีทุกข์เดดิอะเมียปาผิดนี่ได้กิสาลิดีกูโซเจ็ดตุอนิเนยอ่อป่อดากูอ่ะอนิเกตุ่ยเนี่ยเลยสรุปไอ้คาจารย์ดิโลမျိုးทุกข์เดดิอูโตบัวลานี่ได้เฉยนี่ไอ้อดิกะอาจารย์เนี่ยบาลุเปาะมะเลยครับเนี่ย
โอเคကျွန်တော်တို့ဒီကချင်ပြည်နယ်ထဲမှာအခုလိုဒီဒုက္ခတွေတွေအများပြားဖြစ်နေတဲ့ကိစ္စလေးဒီကိုယ်စားချက်တို့အနေနဲ့ရောပေါ့ဒါကိုကအနီးကတွေ့နေရတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေတွေဟိုတိုးပွားလာနေတဲ့အခြေအနေရဲ့အဓိကအကြောင်းရင်းကဒီနိုင်ငံရေးပြည်ပခအကြောင်းပါနိုင်ငံရေးကိုကျွန်တော်တို့နိုင်ငံရေးနဲ့မဖြေရှင်းပေးနဲ့လက်နက်နဲ့ဖြေရှင်းတဲ့အခါကျတော့တမတော်ကအလုံးချင်း င်ဖြစ်တယ်ပြီးတော့ဒီပြိပခါကိုခုနကကျွန်တော်ပြောသွားတယ်ပြောသလိုပဲနိုင်ငံရေးသဘောရင်းပေါ်မှာအဲမိမိနဲ့နဲ့ကျွန်တော်တိုင်းရင်းသားရဲ့တောင်းဆိုတဲ့အနေထားမှာသူတို့ရောင်းအောင်အစိုးရအနေနဲ့တပ်တော်အနေနဲ့နေကြကျွန်တော်အနေနဲ့ဘယ်လိုတက်ဆက်ရအာဏာပိုင်အနေနဲ့ကျွန်တော်တိုင်းရင်းသားရဲ့တောင်းဆိုတဲ့အဟာကိုဖြေချုပ်ပေးမယ်ဆိုတော့ဒါကဒါကကျွန်တော်တို့မြန်မာနိုင်ငံကဒီ IDP ဒီဒုက္ခတွေရှိတာဆိုတာအကြောင်းမရှိပါဘူးပြီးတော့ကျွန်တော်တခုပြောချင်တာကတော့ကျွန်တော်တို့ IDP ဒီရောချိုချိုရည်ရှိတဲ့ခြင်းကြောင့်ကျွန်တော်တိုင်းပြည်ကိုပြန်လည်ထူထောင်တဲ့အခါမှာကျွန်တော်မြန်မာနိုင်ငံရဲ့ workforce အနေနဲ့အမင်းဆုံးဆေးရခိုင်နှုန်းကတော့ပြတ်လတ်နေတယ်လို့ဖြစ်နေတယ
်တကယ်လို့ပေါ့လေဟိုအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်တတိယအကြိမ်ပေါ့လေပင်လုံကြီးလာကန်ဒီဆွေးနွေးပွဲလုပ်ဖို့လေအခုအစိုးရအနေပြီးတော့ဆောင်ရွက်နေတာပေါ့ဆိုတော့တကယ်လို့မြန်ဒီဒေတာကန်တိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့ပေါ့လေဟိုအပြစ်ခက်ရစဲတဲ့စာချုပ်မှာ NCA မှာလက်မှတ်ရေးထိုးတာတို့ဟာတို့ဟိုဖြစ်လာမယ်ဆိုရင်တော့ဟိုအဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီဒုက္ခသည်တွေအနေနဲ့ဘယ်လိုပုံစံမျိုးနောက်ဒီဘယ်လိုမျိုးညှော်မှန်းထားတာမျိုးရှိပါလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီ NCA လက်မှတ်ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့NCA ဖွဲ့ထူးတဲ့အဖွဲ့တွေလည်းကျွန်တော်တို့မြင့်တင်ကိုတွေ့ကျွန်တော်တို့ရှိခဲ့ပါပြီဒါပေမဲ့ NCA လက်မှတ်ထူးထားတဲ့ကျွန်တော်တိုင်းရင်းသားလက်မှတ်ကိုက်ဒေတာဒီမှာလည်းမထူးမခြားနာပါဘူးဘလို့ဆင်ဆင်ပါတော့နော်ဒါကြောင့်ကျွန်တော်တို့က NCA ထူးနေဖြစ်တဲ့မထူးနေဖြစ်တဲ့ကျွန်တော်တိုင်းရင်းသားဒေတာမှာတော့တိပီးဒီဒေတာရင်းဟိုကျွန်တော်တို့ IDP တွေရဲ့အခြေအနေကတော့ဟိုကတူးတက်လာမဲ့အကြောင်းတော့မရှိဘူးအဲ့ဒါကြောင့် NCA မထူးနဲ့ထူးလဲဘယ်လိုကောင်းလဲဆိုတော့ဒီတက်ဆိုင်ရာအာဏာပိုင်အစိုးရအနေနဲ့သူတို့ဟိုတရင်တရင်တည်းကြိုက်တောင်းဆိုရဲ့ဟာကိုပဲမပြေချော့တော့ဒါကအဆင်ပြေနေလို့ကျွန်တော်တို့မကြည့်မှုက
ြဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ခုနလိုပေါ့ဒီဒုက္ခတွေအရေးကိစ္စမှာဟိုအဓိကနှစ်တွေတော်တော်ကြာကြာဟိုဒုက္ခတွေအများအပြားရှိနေတဲ့ဒေသတွေမှာကရင်ပြည်နယ်လည်းပါပါတယ်ဆိုတော့ကရင်ပြည်နယ်ဒီနေဆက်တကြောပေါ့လေကရင်နဲ့ကယားပြည်နယ်ကရင်နီပြည်နယ်နေဆက်တကြောမှာရှိတဲ့ဒုက္ခသည်စခန်းတွေမှာဆိုလို့ရှိရင်ဒုက္ခသည်ဥယျာဉ်ကတသိန်းကျော်ကျော်တောင်ရှိတယ်ဆိုတာမျိုးရှိတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဒီနေ့ဒီဆွေးနွေးမယ့်အစီအစဉ်မှာလည်းပဲဒီကရင်ဒုက္ခသည်တွေကိုစားဒီဆောင်ရွက်နေတဲ့သူတို့ကိုကျွန်တော်တို့ဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ထားပြီးမယ်လေအကြောင်းကြောင့်ကျွန်တော်တို့ဆက်သွယ်လို့မရခဲ့ပါဘူးဆိုတဲ့ခါကျတော့ဒီလိုမျိုးဒီဟိုထိုင်းမြန်မာနယ်စပ်အထူးသဖြင့်တော့ဒီကရင်ဒေသမှာဆိုလို့ရှိရင်လည်းပဲ KNU ကရင်မြို့သားအစည်းအဝေးနဲ့အစိုးရကြားမှာ NCA ကိုလက်မှတ်ထိုးထားပြီးမယ်လေပဲဒီပြီးခဲ့တဲ့3-4လလောက်မှာဟိုအကြောင်းကြောင့်နေကြောင့်တိုက်ပွဲတွေဖြစ်လို့ဒုက္ခသည်တွေထပ်ပြီးရတဲ့ဆိုတဲ့အနေအထားတွေလည်းရှိပါတယ်ဆိုတဲ့ခါကျတော့ကုစောချက်ပြောသလိုပဲပေါ့လေဟိုအခြေအနေကတော့NCA လက်မှတ်ရေးထိုးထားလဲဟိုခုနလိုပေါ့ဒါလူလူတွေဘက်ကတိတ်ပြီးတော့ဟိုမျှော်လင့်မထားဘူးဆိုတဲ့အနေအထားမျိုးကိုကျွန်တော်နားလည်လို့ရပါတယ်ဆိုတော့ကောဒီဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးအပိုင်းမှာကောဒီဒုက္ခသည်တွေအနေနဲ့ခုနလိုအစားအစာအလုံးလောက်တို့မရဘူးဆိုတော့ဘလို့ရေရှည်မှာရက်တည်နေလဲဘလို့ရေရှည်မှာတို့ဆက်ပြီးတော့ဟိုသွားမလဲခင်ဗျ
ဟုတ်ကဲ့ဒီဒုက္ခသည်တွေရဲ့ကိုပန်းတဲ့လမ်းကြောင်းတွေကိုတို့က
Bangladesh ne di Myanmar Suya bak ka ni pi lo di dukkha de ri ko Myanmar Suya bak ka pyan lak khan bo so pi lo tabaw tin ji jet de shi de so bi me le aku chain thi paw li a chang 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 di dukkha de ri ko pyan pi lo lak khan nai ne ani tha ho ma yauk la de ba so lo di lo chin ni de ko po pi lo ho a phie sha bo lu me lo le kuna u yi lin a pyo twa de so lo de ge nan di let twe cha cha account the paw bo account the paw la bo a twa blo ri saung ywe yin po pi lo a sin pi nai me le khmyar
ကျွန်တော်တို့ဘာသာရေးကောင်းဆောင်နေနေရတော့တိုင်ပင်တင်းတော့ထားတာပေါ့ဒီဟိုတိုင်ပြည်အစိုးရများအချင်းချင်းပြည်တော်ချင်းချင်းဒီလိုလုပ်တာတွေကတော့တိုင်ပင်တမန်ငင်းနဲ့လုပ်တာတွေကလည်းလိုအပ်ပါတယ်နောက်တစ်ခုကတက်ဆိုင်ရာကာယကံရှင်တွေကိုကျွန်တော်တို့ထိတွေ့ဖို့လိုတယ်မြေမြန်မာဒုက္ခခံစားနေရတဲ့ပုဂ္ဂိုလ်တွေအခိုင်ဒေသမှာရှိတဲ့ရခိုင်ဒေသကံပုဂ္ဂိုလ်တွေရောဟိုဘက်ကိုရောက်နေတ ကျွန်တော်မြင်နေတာကတော့ဖြင့်ရခိုင်အကြီးကသူ့အတိုင်းတိုင်းကိုကနေ့ရှိလာများကဖြစ်ခဲ့တဲ့ပြဿနာဖြစ်တဲ့တွေရှုပ်ထွေးမှုတွေအများကြီးရှိတယ်အကြောင်းရင်းအားလည်းတစ်ခုတည်းမဟုတ်ဘူးအဲ့တော့အချင်းယူပြီးဖြေရှင်းရမှာတော့မှန်ပါတယ်တော်တော်လည်းပဲယောဂပေါ်မှာပယောဂကထပ်ဆင်နေတယ်အဲ့တော့အဲ့လိုဘေးထိုးတွေးထိုးနေတဲ့ပုံကူဒီဟာဆိုရင်လည်းဒီပြည်သူတွေကို ကျွန်တော်တို့စိတ်တွေကိုပြေပြောင်းအောင်မပြောဘဲနဲ့ပိုးပြီးတော့ဆိုးဝါးလာအောင်ကြောက်ပြန့်တွေးထိုးနေတယ်ဆိုတာနှစ်ဖက်စလုံးမှာကျွန်တော်တို့ထင်နေရှားရှားကျွန်တော်တို့တွေ့နေရပါတယ်။နော်အဲ့ဒါကြောင့်မို့ဒီပြည်သူတွေကိုကာယကံရှင်ပြည်သူများကိုကျွန်တော်တို့ကဖြောင်းဖြောင်းဖြတ်ဖြတ်နဲ့ကျွန်တော်တို့ကပြောဖို့လိုတယ်လို့ဒီပေးထားတော့ကိစ္စများကို လက်တွေ့လေးလောက်ပြလိုက်ရင်ယုံကြည်မှုတည်ဆောက်မှုရပါမယ်အဲ့လိုယုံကြည်မှုတည်ဆောက်မှုရလာတဲ့အမြတ်တော့ဒီပြဿနာကကြီးလေသွားမယ်။ဒါကြောင့်လဲဆိုတော့ဒုက္ခတွေများကြီးမြန်မာနိုင်ငံမှာနေခဲ့တာဆိုတာကိုကျွန်တော်တို့ဒါအခိုင်အမာတက်ပြီးပြနိုင်တယ်ဆိုလို့ရှိရင်သူတို့ကိုတယောက်မကြာအကုန်လက်ခံမယ်ဆိုတာပြောပြတာပြောပြတာဖြစ်တဲ့အတွက်ကြောင့်ဘာကြောင့်မလာဘူးလဲဆိုတော့ယုံကြည်မှုရှိနေတဲ့အ တို့ရဲ့စိုးရိမ်တွေဒီပြပြအောင်လုပ်ဖို့လိုတယ်။သူတို့ဆုံးဆုံးနေတဲ့လူတွေကိုလည်းတိတိကျကျတားဆီးဖို့လိုပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးဝင်းလင်းပြောသွားတဲ့အထက်မှာဆိုလို့ရှိရင်ဒါကတော့ဒီတာဝန်ရှိတဲ့သူတွေအစိုးရတွေအနေနဲ့ဒီဒုက္ခသည်တွေပြန်လာမယ်ဆိုလို့ရှိရင်ရုံကြီးကြီးနဲ့ပြန်လာလို့ရနိုင်တဲ့အခြေအနေတည်းအမျိုးကိုဖန်တီးပေးဖို့ပေါ်ဆောင်ပေးဖို့ဆိုတာမျိုးပေါ့လေဆိုတော့တစ်ဖက်မှာလည်းပဲဒီလိုအခြေအနေမျိုးဟိုဒီဒုက္ခသည်တွေအနေနဲ့ခုနလိုရုံကြီးကြီးနဲ့ဖြစ်လာဖို့ဆိုတဲ့ကိစ္စဒုက္ခသည်တွေနဲ့ဆက်ဆံမှုတွေမဟုတ်ဘဲနဲ့ဒီနိုင်ငံတကာမှာဒီမြန်မာနိုင်ငံရဲ့ပုံရိပ်အနေထားနဲ့ပတ်သက်ပြီးတော့ဖြစ်ပျက်နေတဲ့အနေထားမှာရောဒီမြန်မာအစိုးရအနေနဲ့ တိတိကျကျပေါ့ဗျာဖြည့်ရှင်းပေးမယ်ဆိုလို့ရှိရင်ပြန်ဖြည့်ရှင်းတာမျိုးပေါ့ဥမာအခုဆိုလို့ရှိရင် ICC ကိစ္စဆိုတာမျိုးဟိုတချို့တွေကပြောနေကြတာမျိုးတွေရှိတယ်ဆိုတော့ဥမာ ICC ကိစ္စမျိုးမှာဆိုလို့ရှိရင် ICC ကတောင်းဆိုနေတဲ့ကိစ္စကိုသူဟိုဘာမှတုံ့ပြန်စရာမလိုဘူးဆိုတာမျိုးတည်းတခြားဟိုဒီလိုကိစ္စမျိုးကိုဒီနိုင်ငံကမှဒီမြန်မာရဲ့ပုံရိပ်ပို့ပြီးတော့အဆင်ပြေပြေဖြစ်လာနိုင်အောင်တခြားနည်းလမ်းတွေရောဘာတွေများရှိနိုင်မလဲခင်ဗျာ
ကဆိုင်ရအနာပိုင်များရဲ့တုံ့ပြန်ချက်ဒီပါလေးကတော့ကျွန်တော်မှတ်ချက်မပေးခြင်းပါဘူးသို့တော်လည်းပဲကျွန်တော်တို့လုံတယ်လို့ပြောထားတဲ့ကိစ္စကြကလေးဒီဥမာစံစားစစ်စီလုံပါမယ်လို့ပြောထားတဲ့ကိစ္စကြကလေးဒီအဲ့ဒါလေးကိုနှစ်ဖက်စလုံးကဘာလို့ညီမျှပေါ်ဒီဘက်မလိုက်ဖက်နဲ့စုံစမ်းစစ်ဆေးမှုများကိုလုံပြနိုင်ပြီဆိုရင်အပြည်ပြည်ဆိုင်ရာလက်ဒါတော်တော်လေးကိုလက်ခံလာမှာပါအခုကိုကျွန်တော်တို့လုံတယ်လို့ပြောတယ်UN နဲ့ပူးပေါင်းတယ်လို့ပြောတယ်နောက်ပြီးတော့ဟိုအတွေ့အမှုကျုပ်ရဲ့ကိုယ်စားလှယ်ကိုလက်ခံခြင်းသူ့ရဲ့ရုံးဝယ်မယ်ဆိုတဲ့ကိစ္စဒါလည်းအင်မတန်အပြုသဘောဆောင်တဲ့ဟိုဟိုကိစ္စရည်ဖြစ်တယ်လीအဲ့ဒါလေးတွေကိုလက်တွေ့ကြကြလေးတစ်ခုလုပ်ပြီးလိုက်ရင်ကျွန်တော်ပြောနေတာအပြည့်ပြည့်ဆိုင်ရာလည်းပဲဒါပေါင်းပေါင်းကူညီမှုတွေလည်းဒါအဆင်ပြေသွားမယ်ကာယလက်ရှိဒုက္ခတွေများအနေနဲ့ပေါ့ဒီဒုက္ခတွေများနဲ့တစ်ချိန်လုံးကအတူရှင်တွဲပြီးနေထိုင်တာနဲ့ဟိုရခိုင်တိုင်းသားများအနေနဲ့ရောတစ်ချိန်လုံးကကျွန်တော်ရှင်တွဲပြီးနေထိုင်ရတာလည်းရှိတယ်ဒီကျွန်တော်ရခိုင်ပြည်နယ်မှာတွားပြီးနေတဲ့အခါမှာသာသာတော်များကအစတစ်ချိန်လုံးကရှင်တွဲပြီးနေထိုင်ရတဲ့ဆိုတဲ့အကြောင်းကိုပြောတယ်အဲ့တော့သူရဲ့ career ဆင်းရဲကြည့်ပြောင်းအောင်ကျွန်တော်တို့ပြောပြီးတော့တကယ်ဥပဒေစိုးမိုးမှုကလည်းတော့ပါတယ် rule of law တကယ်ရှိလာပြီဆိုရင်ဒီတွေကစိတ်ချယုံကြည်ပြီးတော့အတူရှင်တွဲနေထိုင်ရမှာကျွန်တော်စိတ်ကဘလူကမှမကန်းကပါဘူးဒုတိယလည်းတို့ဆိုရင်လည်းရှိတယ်မဆိုရင်လည်းလို့လည်းပြောလို့ရဘူးအဲ့တော့ဥပဒေစိုးမိုးရေးနဲ့လက်တွေ့ကြကြကျွန်တော်တို့အကောင့်တွေပို့ပြီးဒီတွင်းကလည်းအဆိုင်ရများရဲ့ပါဝင်မှုကြောင့်အောင်မြင်လာမယ်အပြီးပြီးဆိုင်ရလည်းပဲကျွန်တော်တို့ဖိအားတွေရှုံချတာလေးလုပ်မယ်ဆိုပူပေါင်းပြီးတော့ကျွန်တော်တို့လွယ်ကူအောင်တို့ကူညီပေးမယ်ဆိုရင်တော့ကျွန်တော်စိတ်ကင်ရခိုင်အရေးမှာအခြေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အဓိကမေးလိုတာလည်းပဲခုနလိုပေါ့လေနိုင်ငံတကာနဲ့ဒီအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာခုနလိုမျိုးပေါ့လေဟိုဘလို့ပုံစံမျိုးနဲ့ပို့ပြီးတော့အစိုးရအနေနဲ့ထဲထဲဝင်ဝင်ပို့ပြီးတော့လှုပ်ဆောင်ရင်ကောင်းမလဲဆိုတာမျိုးကိုကျွန်တော်ဆိုလိုတာဖြစ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီအစီအစဉ်ကလည်းမကြခင်ပြီးတော့မှဆိုတော့ဒီအစီအစဉ်ဟိုမပြီးခင်မှာပေါ့လေညီကုန်းချုပ်ပြီးတော့ပေါ့လေဟိုကျွန်တော်ကိုမေးလိုပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီဒုက္ခတွေအရေးပြဿနာပေါ့လေဆိုတော့ဘယ်လိုအဆုံးသတ်မလဲဘယ်လိုရှော့ချနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်းဟိုဆွေးနွေးပြပါခင်ဗျာခက်တူတူနဲ့လူရင်းပေါ့လေ
ဒီရဆရာဆရာကိုတော်တက်တူဆရာဦးဝေလူလို့ပြောရတဲ့ကိစ္စကတော်တော်အရေးကြီးတဲ့ကိစ္စတွေဖြစ်တယ်သူ့ကိုလိုရမယ့်ကိစ္စတွေဖြစ်တယ်ကျွန်တော်ဆိုလိုချင်တာစစ်ပွဲတွေရက်ပို့နေရက်ရုံနဲ့မလုံလောက်ဘူးယုံကြည်စိတ်ချတဲ့နိုင်ငံကြီးအခင်းချင်းနိုင်ငံကြီးအနေအားတခုကိုကျွန်တော်ဖန်တီးနိုင်မှာပဲဖြစ်တယ်အဲ့တော့ကျွန်တော်တို့အထောက်ကြည့်မယ်ဆိုရင်ကဒုက္ခတွေပြဿနာနိုင်ငံကြီးပြဿနာဖြစ်တယ်ဆိုတာအခိုင်အမာပြောလို့ရတယ်ဖြစ်တယ်အဲ့တော့နိုင်ငံကြီးပြဿနာဖြစ်တဲ့အတွက်နိုင်ငံကြီးဒီနေ့ဖြစ်ချင်တာအကောင်းဆုံးဖြစ်တယ်မှလူမှုအနေနဲ့စစ်ကိုမဆက်ကျင်စစ်ကလူမှုကိုဆက်ကျင်အထိတ်ချပဲဖြစ်တယ
်ဟုတ်ကဲ့
အဲ့တော့ဗျာခဏလုံးနဲ့စစ်မီးပွားဖြစ်စီမဲ့စစ်တပ်ထောက်ကမွေးတွေကစစ်ဆက်ကျင်ပွဲတွေကိုဒီမှာနိုင်ငံကြီးနိုင်ငံသားအားလုံးတက်မလို့သားတွေအပါအဝင်အားကျုံးမှတဲ့ပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်မြင်ခံမြင်တဲ့ရဲခံတယ်အမှန်ကြီးအမြဲတမ်းညံ့ပြီ
း
ဒုက္ခတွေမိမိကြေရောမိမိဒေသမိမိအိုးအိမ်တွေစိတ်ချလက်ချပြန်နိုင်မှုကအရေးကြီးဆုံးကိစ္စဖြစ်တယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါခင်ဗျာဆိုတော့ကိုကျော်လက်ဟိုတူတူနဲ့လူကြီးလေးဝင်ပြီးတော့ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နောက်တော့ကျွန်တော်တို့ဟို IDP ဒီဘယ်လိုဆက်သွယ်ရမလဲဆိုတဲ့အထက်မှာခုနကိုလိုမျိုးပြောထားတဲ့အထက်မှာလည်းပါပါပြီဒီနိုင်ငံကြီးကိုနိုင်ငံကြီးအနည်းနဲ့ပဲအမြဲမဖြစ်ရှင်းတယ်တော့ကျွန်တော်တို့နိုင်ငံရဲ့အဲနောက်ဘလူးကွန်မတ်ဆိုတော့အနာဂတ်ဒီတဲ့အဲဟိုပေါ့လူငယ်တွေအတွက်လည်းကျွန်တော်တို့စိုးရိမ်စာဖြစ်လာတယ်ပြီးတော့အနာဂတ်နိုင်ငံကောင်းဆောင်တွေအတွက်တွက်လည်းကျွန်တော်တို့အင်မတန်မှစိုးရိမ်ဖို့အခြေအနေရောက်နေပါပြီကျွန်တော်တိုင်းဒေသတွေဒီမှာလည်းဘလူးကွန်မတ်ဆိုတော့ဒီ IDP ဒီကိစ္စပဲကျွန်တော်တို့ဟိုဒုက္ခနဲ့နေနေရဆိုတော့ပညာရေးကိစ္စလူမှုရေးကိစ္စပြီးတော့စီးပွားရေးအကုန်လုံးအလီလီကနေနေတဲ့နေအဲ့ဒီမှာသူရေမတူရောက်ရမှာပါလေပြီးတော့မြူကြီးကြကြီးမှာကျွန်တော်တို့ခေါက်ခေါက် DVGC ကျွန်တော်တို့ဒီရုပ်သားမြန်မာကျွန်တော်တွေ့ခဲ့ရတယ်လို့ပဲ IDG ဆိုတော့တိလားဆိုမတိဘူးတဲ့အများကြီးရှိပါတယ်တဲ့အဲ့ကြောင့်ကျွန်တော်တို့ဒီတိုင်းရင်းသားတွေကမှာကတင်မြင့်တက်တက်ကိုအမျိုးအဲဟိုပါတော့ဒီဘက်ကျွန်တော်တို့တိုင်းဒါကြတဲ့မှာပဲအမျိုးဖြစ်နေတလားပေါ့နော်တခါကျရင်အမျိုးပဲကျွန်တော်တို့တုံ့တက်မြင့်တယ်ပြီးတော့ဒီဖရီပစ်ခါကိုလည်းကျွန်တော်တို့ဟိုတိုက်ကြည့်ဒီအတွက်လည်းဘယ်လိုခေါင်းလဲရှင်းချက်ဒီမှာအကောင်းတဲ့လက္ခဏာဖို့ပါဘူးအဲကြောင့်ဒီဖရီပစ်ခါကိုခုနပြောရတော့ဒီလိုပါပဲအမြန်ဆုံးနိုင်ငံရင်းနည်းနဲ့ပေါ့နော်ဒီလိုလေးနဲ့မြန်မြန်ဆုံးတက်ဖြစ်နေလို့ကျွန်တော်တုံ့တက်
ညီပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါအငယ်ဦးရင်ရောပြောပြပြအောင်ခင်ဗျာနောက်ဆုံ
းတရှိလာလေးလေးဒီလူသားတွေရဲ့ဒုက္ခတွေကဒါအမတန်ကိုဝင်းနေကြည်ခွဲဖို့ကောင်းပါတယ် humanity and crisis လို့ခေါ်ပါတယ်လူသားကြီးရဆိုင်ရပါလူမျိုးပါလားနိုင်ငံသားလည်းဘယ်လိုမှပတ်သက်ဘူးလူတွေဒုက္ခရောက်နေတဲ့ကိစ္စအဲ့တော့လုံးလိုက်ကိုင်းနိုင်တဲ့ပုံစံဒီဘာသာရေးအနေနဲ့ပြောရင်တော့လောဘဒေါသမောဟမမာနတွေချပြီးတော့ကျွန်တော်တို့ပြည်လည်းလမ်းကြောင်းလေးလို့ပြောပါအတူတူမောဟဆိုရင်မသိခြင်းလူတွေဘာကြောင့်ကြောက်လဲမသိတာတော့အဲ့တော့မသိခြင်းကိုသိအောင်လုပ်ပြီးတော့ကကျွန်တော်တို့ဒီလူသားတွေရဲ့ဒုက္ခကိုအပက်စလုံးဖြေလျှော့ပြီးတော့ကနော်အပြေးအယူလေးတွေလုပ်ပြီးတော့မှဒါကတော့နှစ်ဖက်ကျွန်တော်တို့အပြာလာဖြေနိုင်ပြီးလုပ်ရတဲ့ကိစ္စဖြစ်တဲ့အတွက်နော်ရင်းရင်းကြီးကြီးလေးတစ်ဖက်ဖြေနိုင်ဖြေရှင်းပြီးတော့ဖြေလျှော့ပေးပါလို့ကျွန်တော်မြတ်တာရက်ခံလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကနေ့အချင်းရှိသွားပြီဖြစ်တဲ့အတွက်ဒီကနေ့ညစနေနေ့တဲ့လေးလိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြပါခင်ဗျာ
ကောင်းတက်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ပါရှင
်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျွန်မတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
အခုဆက်လက်ပြီးတော့တရင်ချင်းချုပ်ကိုမဆုမြတ်မွန်ကတင်ဆက်မှာပါရှင
်။အမေရိကန်ပြည်ထောင်စုမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေကြမ်းကိုရှေ့သတင်းပတ်ထဲမှာမဲခွဲဆုံးဖြတ်ဖို့အတွက်အောက်လွှတ်တော် Republican အမတ်တွေပြင်ဆင်နေပါတယ်။နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့ဂျာကာလာလွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်မှာဥပဒေကြမ်းကိုမဲခွဲမှုဆိုင်ထားဖို့သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းထားတဲ့ကြားကပဲ Republican အမတ်တွေကမဲခွဲဖို့စီစဉ်နေတာဖြစ်ပါတယ်။1950ကနေ1953ခုနှစ်တွင်ဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲမှာပျောက်ဆုံးခဲ့တဲ့အမေရိကန်စစ်သားအလောင်းတွေထဲပို့တစ်သားခေါင်းတရာနဲ့အမေရိကန်အလံတွေကိုအမေရိကန်စစ်တပ်ကကိုရီးယားနှစ်နိုင်ငံနယ်စပ်မှာစစ်တီနီကတွားရောက်ထားရှိခဲ့ပါတယ်။မြောက်ကိုရီးယားကစစ်သားအလောင်းတွေကိုသူတို့နိုင်ငံနေရက်စီပြန်ပေးမဲ့အစီအစဉ်အတွက်ပြင်ဆင်မှုဖြစ်ပါတယ်။အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုရန်ကုန်မြို့မှာဒီကနေ့ဒုတိယနေ့အဖြစ်ဆက်ပြီးတော့ကျင်းပမှာဖြစ်ပါတယ်။ညီလာခံပထမနေ့ကတင်သွင်းခဲ့တဲ့နိုင်ငံရေးအစီရင်ခံစာရွေးကောက်ပွဲအောင်နိုင်ရေးအစီရင်ခံစာတွေကိုတိုင်းနယ်ပြည်နယ်လိုက်ဆွေးနွေးကြဖို့ရှိပါတယ်။ညီလာခံပထမနေ့ကရွေးချယ်ခဲ့တဲ့ဗဟိုကော်မတီဝင်အသစ်42ယောက်နဲ့အရာဗဟိုကော်မတီဝင်အသစ်30တဲကနေပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင် CEC 15ယောက်ကိုဒီကနေ့မှပြန်လည်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီကနေ့ကစားမယ့်ကမ္ဘာဖလားဘောလုံးပွဲစဉ်တွေကတော့အင်္ဂလန်နဲ့ပနမား၊ဂျပန်နဲ့ဆင်နီဂေါ၊ပိုလန်နဲ့ကိုလံဘီယာအသင်းတွေကစားကြမှာပါ။စနေနေ့ကကစားခဲ့တဲ့ပွဲတွေမှာတော့လက်ရှိကမ္ဘာဖလားချန်ပီယံဂျာမနီနဲ့ဆွီဒင်တို့ပွဲကတော့ဘောလုံးပရိသတ်အတွက်အတော်လေးရင်ခုန်စရာဖြစ်ခဲ့ပါတယ်။အခြေပြည့်ချင်းအထိတကိုးစီတည်းရဖြစ်နေရကအချိန်ပို9မိနစ်ဆက်ကစားချိန်မှာဂျာမနီကတကိုးသွင်းနိုင်ခဲ့တာမို့ဂျာမနီရဲ့ကမ္ဘာဖလားချန်ပီယံကိုဆက်ထိန်းထားဖို့မျှော်လင့်ချက်တွေပြန်တက်ခဲ့ပါတယ်။ဂျန်နဲ့ပွဲစဉ်တွေမှာတော့မက္ဆီကိုကတောင်ကိုရီးယားကို2-2နဲ့နိုင်ပြီးတော့ဘယ်လ်ဂျီယမ်ကတူနီးရှားကို5-2နဲ့နိုင်သွားပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မို့ရေတည်င်းအချင်းချုပ်ကိုနားဆင်ကြတာပါတနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါအင်ဂျင်နီယာကတော့ Keith Hong ဖြစ်ပါတယ်ကျမကအင်ဂျင်နိုင်ပါရှင်လန်းချက်မြေကြပါစီရှင်
This program has come to you from the Voice of America, Washington.